စပိန်နိုင်ငံဘာစီလိုနာမြို့ကဆန်ဟိုမက်စ်ရင်းမြစ်မှာကက်တလန်လွတ်လပ်ရေးကိုထောက်ခံသူတွေထောင်ထဲချီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကက်တလန်ခေါင်းဆောင်နှစ်ဦးကိုထောင်ထဲချင်းချထားတာနှစ်လကြာအထိမ်းအမှတ်အနေနဲ့ဒီစနေနေ့ညနေပိုင်းမှာဆန္ဒပြခဲ့ကြတာပါ။ကက်တလန်ဒေသအုပ်ချုပ်ရေးဌာနချုပ်ယုံကိုချီးကပ်သွားနေကြသူတွေဟာလွတ်လပ်ရေးလွတ်လပ်ရေးဆိုပြီးတော့ကြေကျော်ခဲ့ကြသလိုမက်ဒရစ်ထောင်မှာချုပ်နှောင်ခံထားရတဲ့ကက်တလန်ခေါင်းဆောင်တွေကိုထောက်ခံတဲ့တင်ကေတာဖြစ်လာနေတဲ့အဝါရောင်လယ်စည်းတွေကိုစီမံထားပါတယ်။ကက်တလန်မြို့သားလွတ်တော်ခေါင်းဆောင်တွေဖြစ်တဲ့ဟော်ဒီဆန်ချက်စ်နဲ့ဟော်ဒီကူဇတ်တို့နှစ်ဦးကိုစပိန်ဆိုရဆန့်ကျင်မှုနဲ့ထောင်ဒဏ်ချမှတ်ခဲ့တာပါ။စက်တင်ဘာ20ရက်နေ့ကကက်တလန်ဗန်နာယီဌာနအဆောက်အဦကို18နာရီကြာစီးနင်းထားမှုအတွင်းစပိန်လုံခြုံရေးရဲတွေနဲ့ထိတ်တဲရင်ဆိုင်မှုအားပေးအားမြောက်လုပ်ခဲ့တာကြောင့်ဆိုပြီးတော့သူတို့နှစ်ဦးကိုဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ကက်တလန်လွတ်တော်မှာစပိန်နိုင်ငံကနေတီးကြခွဲထွက်ဖို့လူမှုဆန္ဒသဘောထားခံယူပွဲမှာတီးကြခွဲထွက်လူသူတွေတက်ကအနိုင်ရခဲ့ပြီးတဲ့နောက်စပိန်အစိုးရကအင်အားသုံးပြီးတော့အခုလိုဆောင်ရွက်လာရလဲဖြစ်ပါတယ်။ကက်တလန်လွတ်လပ်ရေးကိုကြီးညာခဲ့တဲ့ကက်တလန်အုပ်ချုပ်ရေးမှူးကာလက်စ်ပူချ်ဒီမောင်ကတော့လူမှုဆန္ဒခံယူပွဲပြီးကက်တလန်လွတ်လပ်ရေးကြီးညာပြီးတဲ့နောက်အခုအခါမှာဘယ်ဂျီယံမှာခိုးလုံနေပါတယ်။စပိန်အစိုးရကလာမယ့်ဒီဇင်ဘာ22ရက်နေ့မှာကျင်းပပေးမယ့်ရွေးကောက်ပွဲမှာသူအနိုင်ရမယ်ဆိုရင်တော့စပိန်ကိုပြန်လာမယ်လို့ဟွမ်စ်ပါကက်တလန်ညာပါတီကိုယ်စားလှယ်လောင်းနေဖြစ်တဲ့ပူချ်ဒီမောင်ကပြောပါတယ်ခင်ဗျာ။